Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတောရရှိနေတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တန်ရဲ့2015ခုနှစ်ဇူလိုင်လ17ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6:00-9:00အထိ 19.25 ဒုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမနနာချမရှင်တည်င်းတွေကိုကိုအောင်နဲ့တူချင်ညာပေးมาဖြစ်ပါတယ်။ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့အစုပြုချက်တစ်ကိုတုံးသက်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံနေကြပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့ကအီတလီကောင်စစ်ဝင်ရုံးအပြင်ဘက်မှာကြီးမားတဲ့ဘုံတလုံးပေါက်ကွဲခဲ့တာကြောင့်လူတအုပ်သေဆုံးသွားပါတယ်။ဒီတည်င်းတွေအပါအဝင်တခြားနိုင်ငံတကာနဲ့ဒေသရင်းတည်င်းတွေကိုချင်ညာပေးมาပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။2015နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကိုဝင်ပြိုင်မယ်လို့ NLD ပါတီကဒီကနေ့မှာဆုံးဖြတ်လိုက်ပါတယ်။
ကျွန်တော်တို့အစိုးရဖွဲ့နိုင်တယ်ဆိုလို့ရှိရင်အမလာလောင်းဆိုတာလည်းကျွန်တော်တို့မှာအစီအစဉ်ရှိပါတယ်ကျွန်တော်တို့ခေါင်းဆောင်စီမှာအစီအစဉ်ရှိပါတယ်ပြည်သူတက်ခံနိုင်တဲ့လူဟောနော်အသက်ဒီမိုကရေစီပွဲချုပ်တွေက
မန္တလေးတိုင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဦးဆောင်မြင့်မောင်ပြောဆိုသွားတာပါအပြည့်စုံကိုသတင်းတွေပြီးမှကြားရပါမယ်ဒီအကြောင်းနဲ့အတူထိုင်းနိုင်ငံမှာလူမောင်ကိုဂိုင်းတွေကိုဖမ်းဆီးတဲ့အကြောင်းနဲ့နိုင်ငံတကာသတင်းတော်တပုတ်ကိုလည်းတင်ဆက်အောင်မှာပါအခုတော့အဲ့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမန္တနာချမ်းနဲ့ကိုအောင်တို့ကတင်ပြပါမယ်ခင်ဗျာ
ဂရိနိုင်ငံအတွက်အသေးအံလိုအပ်နေတဲ့နောက်ထပ်ဗဏ္ဍာရေးအကူအညီEU ဥရောပသမဂ္ဂထံကရရှိနိုင်မှုရည်ရဲတဲ့ဂရိအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမဲ့နောက်ဆုံးအစီအစဉ်တွေကိုတုံ့သက်ဖို့ဥရောပဗဏ္ဍာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံနေကြပါတယ်။ဒါပေမဲ့လည်း EU ဥရောပသမဂ္ဂတာဝန်ရှိသူတွေအနေနဲ့ဒီအဆိုပြုချက်ကိုလက်ခံမလားဆိုတာမသေးကြသေးပါဘူး။ဗဏ္ဍာရေးပြုပြင်ပြောင်းလဲမဲ့အဆိုပြုချက်တစ်ခုတော့စနေနေ့အစောပိုင်းမှာပဲဂရိလွှတ်တော်ကအတည်ပြုခဲ့ပါတယ်။ဂရိဝန်ကြီးချုပ် Alex Tsipras ကိုယ်တိုင်ပန်ကြားချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်ဂရိဥပဒေပြုအမတ်တွေကတောက်ကြနေနှောင်းပိုင်းကတွဲဆောင်ခဲ့ကြပြီးတော့သံကောင်းကြော်အထိဆွေးနွေးခဲ့ကြတာပါဝန်ကြီးချုပ်ကတော့ဂရိနိုင်ငံဟာခက်ခဲတဲ့တိုက်ပွဲတစ်ခုစုံငန်းတိုင်ငံနီးပြီးလို့မျှော်လင့်တဲ့အကြောင်းလွှတ်တော်ကိုပြောကြားခဲ့ပါတယ်လွန်ခဲ့တဲ့လတွေအတွင်း EU နဲ့အပြင်ထံဆွေးနွေးညှိနှိုင်းမှုတွေမှာသူဥဆောင်တဲ့အစိုးရကဂရိလူလူရဲ့အခွင့်အရေးအတွက်တိုက်ပွဲဝင်ခဲ့တယ်ဆိုပြီးတော့လည်းဝန်ကြီးချုပ်ကနှိုင်းယှဉ်ပြောကြားသွားပါတယ်ဂရိနိုင်ငံအနေနဲ့ဥရောပယူရိုဇုန်ထဲမှာဆက်ရှိနေနိုင်ဖို့အတွက်သာမကဥရောပမှာကိုယ်ခွင့်ရေးနဲ့ဂုံတိတ်ခါရှိရှိရည်တည်နိုင်တဲ့ဒန်းလူကြီးများမိဖတ်နိုင်ငံတစ်ခုဖြစ်နေရောဥရောပကတခြားနိုင်ငံတွေအတွက်ပါလမ်းခင်းပေးနိုင်အောင်စောင့်ကြည့်နိုင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဂရိအစိုးရရဲ့အဆိုပြုချက်အသစ်မှာတော့ပင်စင်ထောက်ပံ့ကြေးတွေဖြတ်တောက်ဖို့နဲ့အခွန်တွေပိုတိုးကောက်ဖို့တွေပါဝင်ပါတယ်။ဥရောပဗဏ္ဍာရေးဝန်ကြီးတွေကတောင်းဆိုထားတဲ့ဒီစီဇန်တွေကိုတော့တနင်္ဂနွေနေ့ကဂရိနိုင်ငံမှာကျင်းပတဲ့လူလူဆန္ဒခံယူပွဲမှာမဲဆန္ဒရှင်တွေကကန့်ကွက်ခဲ့ကြပါတယ်အဆိုပြုချက်အသစ်မှာကျွေးမိတွေကိုစနစ်တကျကိုက်တွယ်ဖြစ်ရှင်းရေးအပြည်ပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ IMF ကတောင်းဆိုထားတဲ့အစီအစဉ်လဲထည့်သွင်းထားပါတယ်ဂရိနိုင်ငံကရှေ့လာမဲ့3နှစ်အတွင်းဗဏ္ဍာရေးအကူအညီဖြစ်ဒေါ်လာဘီလီယံ60ရရှိဖို့ EU ကိုအကူအညီတောင်းခံထားတာပါဂရိအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမဲ့အဆိုပြုချက်ကိုလက်ခံသင့်မသင့်ကိုတော့ EU ခေါင်းဆောင်28ယောက်ကနေတနင်္ဂနွေနေ့မှာအရေးပေါ်ထိပ်သီးညီလာခံကျင်းပပြီးတော့ဆုံးဖြတ်ကြမှာဖြစ်ပါတယ်
။ကယ်ရိုမြို့ကအီတလီကောင်စစ်ဝင်ရုံးအပြင်ဘက်မှာကြီးမားတဲ့ဘုံတလုံးပေါက်ခွဲခဲ့တာကြောင့်လူတအူးထက်မနည်းသေဆုံးသွားပြီးအနည်းဆုံးလူ4ဦးလောက်ဒဏ်ရာရသွားတယ်လို့အီဂျစ်အာဏာပိုင်တွေကပြောပါတယ်။အဲ့ဒီသေဆုံးဒဏ်ရာရသူတွေထဲမှာအီတလီနိုင်ငံသားတွေတော့မပါဝင်ပါဘူး။ဘုံပေါက်ခွဲမှုကြောင့်မြေအောက်ပိုက်တွေလည်းတစားစီပျက်စီးကုန်ပြီးကောင်စစ်ဝင်ရုံးလည်းအတော်လေးပျက်စီးသွားပါတယ်။ဒီကနေ့မနေ့ကပောက်ကွဲမှုဟာကားဘုံကြောင့်ဖြစ်နိုင်ပြီးဒီဘုံတင်ဆောင်ထားတဲ့ကားတစ်စီးကိုအဝေးကနေထိန်းချုပ်ပောက်ခွဲတာဖြစ်နိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်။ရုံးပိတ်ချိန်မှာပောက်ခွဲခဲ့တဲ့ဒီဘုံပောက်ကွဲမှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာကိုပြောဆိုတာမျိုးတော့မရှိသေးပါဘူး။အခုလိုမျိုးဘုံပောက်ခွဲပြီးတိုက်ခိုက်တာကြောင့်အီတလီအနေနဲ့ကြောက်ရွံ့တော်လို့မှမဟုတ်ဘူးလို့အီတလီနိုင်ငံသားရေးဝန်ကြီးဖော်လိုဂျန်တီလိုနီက Twitter ဆာမျက်နှာမှာရေးသားထားပါတယ်။အစ္စလာမစ်သမ္မတမိုဟာမက်မော်စီကိုစစ်တပ်ကဖြုတ်ချခြင်းလွန်ခဲ့တဲ့နှစ်နှစ်လောက်ကစလို့အီဂျစ်နိုင်ငံအတွင်းစစ်သေးကြတွေကဇက်တိုက်ဆိုသလိုအခုလိုတိုက်ခိုက်မှုတွေပြုလုပ်လာတာဖြစ်ပြီးအများအားဖြင့်ဒီလုံခြုံရေးတပ်ဖွဲ့တွေနဲ့အာဏာပိုင်တွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့ဟိုတယ်နှစ်ခုကိုအယ်ရှာဘတ်စစ်သွေးကြွတွေကတောက်ကြနေညနေပိုင်းကတိုက်ခိုက်ခဲ့ကြတဲ့အတွက်လူ14ယောက်ထက်မနည်းသေဆုံးသွားခဲ့ပါတယ်ဝီဟီလီဟိုတယ်နဲ့ဆီယက်ဟိုတယ်ရဲ့အဝင်ဝဂိတ်တွေမှာ ကားပေါင်းတွေဖောက်ခွဲခဲ့ကြပြီးတော့တနက်သမားတွေဟာဟိုတယ်တွေကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်တွေ့ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုတွင်နောက်ထပ်16ဦးလည်းဒဏ်ရာတွေရရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဝီလီဟိုတယ်ထဲမှာတိုက်ခိုက်မှုဖြစ်ပွားချိန်ကဒါဇင်နဲ့ချီရှိနေခဲ့ကြတဲ့ဆိုမာလီအစိုးရတာဝန်ရှိသူတွေထဲမှာငါးဖမ်းလုပ်ငန်းနဲ့ရေချောင်းအရင်းမြစ်ဆိုင်ရာဝန်ကြီးမိုဟာမက်အိုမာအီမွိုင်းလည်းပါဝင်ခဲ့ပါတယ်။အစ္စလမ်ဘာသာဝင်တွေရဲ့ရမဒန်ဥပုပ်ဝင်နေရာကနေခဏနားကစားအချိန်မှာပဲဟိုတယ်ဝင်ပေါက်မှာပောက်ကွဲသံကြီးထွက်လာတာကိုကြားလိုက်ရတယ်လို့လည်းဝန်ကြီးအီမွိုင်းက VOA ကိုပြောပါတယ်။ဆီယက်ဟိုတယ်ဘက်မှာတော့တိုက်ခိုက်မှုစတင်ပြီးတဲ့နောက်9နိုင်နီးပါးကြာတိုက်ပွဲတွေဆက်ဖြစ်ခဲ့တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။ဒီဟိုတယ်ဟာဆိုရင်သမရနန်းတော်နဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့အစိုးရရုံးတွေရှိရာအရက်နဲ့လည်းနီးပါတယ်။ဆိုမာလီပြည်တွင်းလုံခြုံရေးဝန်ကြီးကတော့ဟိုတယ်နှစ်ခုစလုံးကတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့တနက်သမား12ယောက်စလုံးသေဆုံးခဲ့တယ်လို့ပြောပါတယ်။အခုအခါဟိုတယ်နှစ်ခုစလုံးကိုအစိုးရတပ်ဖွဲ့ဝင်တွေကထိန်းချုပ်ထားနိုင်ပြီလို့လည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်ရှင်။
အီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားအီရန်နျူကလ িয়ার အရေးနဲ့ပတ်သက်ပြီးသဘောတူညီမှုရဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားရဲ့ဝန်ကြီးဂျေဗက်ဇရစ်တို့ဩစတြေးလျနိုင်ငံပြည်နာမှာဒီကနေ့ဆက်လက်ဆွေးနွေးနေပါတယ်။ဆွေးနွေးပွဲအတွင်းတိုးတက်မှုတစုံတရာရှိပေမဲ့ပိုးပြီးပြည့်စုံတဲ့ရလဒ်ထွက်ပေါ်လာဖို့အတွက်တနင်္လာနေ့အထိရပ်တိုးဆွေးနွေးဖို့သဘောတူညီခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနအရာရှိတွေကတောက်ကြနေတော့ပြောပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးဇရစ်ကတော့ရပ်တမှတ်ထားတာမရှိပဲကောင်းမွန်တဲ့ရလဒ်ကိုသာလိုချင်ပါတယ်လို့သတင်းတောက်တွေရဲ့အမိကိုဖြေကြားခဲ့ပါတယ်။ဒါပေမဲ့ရဲ့အကန့်အသတ်တမတ်ချက်ထားပြီးလှုပ်ဆောင်မှုကတော့အမေရိကန်အတွက်လိုအပ်နေတာပါ။အမေရိကန်ဆိုရနဲ့လွတ်တော်ရဲ့အစောပိုင်းသဘောတူညီချက်တွေအရအီရန်နျူကလ িয়ার အရေးတောက်ကြနေနောက်ဆုံးထားပြီးအီရန်နဲ့သဘောတူညီမှုမရရင်ရက်တိုးဆွေးနွေးဖို့နောက်ထပ်အချိန်ရက်30ကနေ60အထိတိုးမြှင့်တက်မှတ်ရမှာပါ။အတိုက်ခံ Republican တွေကြီးစိုးတဲ့လွတ်တော်နဲ့သမ္မတ Barack Obama အစိုးရကြားအီရန်အရေးလိုအပ်ရင်ရက်တိုးဆွေးနွေးဖို့အစောပိုင်းတွေကသဘောတူညီချက်ရယူထားတာလည်းဖြစ်ပါတယ်ခင်ဗျာ။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ Flightometer 16 kHz 1063ည Flightometer 19 kHz 15965 Flightometer 25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေသတင်းတွေကိုဆက်ပြီးတော့ကြေညာနေပါတယ်ရှင်ဝီဂါလူမျိုးတွေကိုတရုတ်နိုင်ငံပြန်ပို့ခဲ့ရင်အဲ့ဒီမှာတရားဥပဒေမဲ့ဆူဆူဝါဝါဖိနှိပ်မှုတွေခံရနိုင်တဲ့အတွက်အတင်းအကျပ်ပြန်မပို့ဖို့တားနေတဲ့ကြားကပဲဝီဂါလူမျိုးတရားကျော်ကိုထိုင်းဆိုရကတရုတ်နိုင်ငံစီပြန်ပို့ခဲ့တဲ့ပေါ်အမေရိကန်ပြည်ထောင်စုနဲ့အတူ EU ဥရောပသမဂ္ဂကပြစ်တင်ရှုံချလိုက်ပါတယ်နေရရင်ပြန်ပို့တဲ့အစီအစဉ်ဟာလူသားချင်းစာနာထောက်ထားရမယ်နိုင်ငံတကာဥပဒေရဲ့အခြေခံစည်းမျဉ်းတွေကိုချိုးဖောက်ရာရောက်တယ်လို့လည်းစနေနေ့ကထုတ်ပြန်ခဲ့တဲ့ EU ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကလည်းနိုင်ငံတကာဥပဒေတွေနဲ့အညီပြုမှုဆက်ဆံပါမယ်လို့ထိုင်းအာဏာပိုင်တွေကကတိပေးထားပြီးမှအခုလိုအတင်းအကျပ်ပြန်ပို့ခဲ့တဲ့အတွက်တုံ့လုံးမိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေပါဝင်တဲ့ဝီဂါလူမျိုးတရားကျော်ကိုတူရကီနိုင်ငံကလက်ခံမှုဆန္ဒရှိပေမဲ့လည်းထိုင်းအစိုးရကနေသူတို့ကိုတရုတ်နိုင်ငံစီပြန်ပို့ခဲ့တာပါ။ဝီဂါတွေကိုအတင်းအကျပ်ပြန်ပို့မှုပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်တောက်ကြနေမှာတူရကီနိုင်ငံအန်ကာရာမှာရှိတဲ့ထိုင်းတန်ယုံနဲ့အစ္စတန်ဘူမှာရှိတဲ့ထိုင်းကောင်စစ်ဝင်ယုံတွေကိုထိုင်းဆိုရကပိတ်ခဲ့ရပါတယ်
။အမေရိကန်ပြည်အောင်စုဆိုင်ရာဂျပန်နဲ့တောင်ကိုရီးယားတာမတ်တွေကအမေရိကန်ရဲ့အာရှမဟာမိတ်နှစ်နိုင်ငံအနေနဲ့အတူပူးပေါင်းဆောင်ရွက်မှုတွေနဲ့အတူဆက်ဆံရေးပိုတိုးမြင့်သွားနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါရယ်။ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကဂျပန်နိုင်ငံကဒီဆက်မှုလက်မှုလုပ်ငန်းခွင်နေရာဟောင်းတွေကိုကမ္ဘာကုလသမဂ္ဂအမွေအနှစ်စင်းနဲ့မှာထဲ့သွင်းအတီးပြုတ်ပေးခဲ့ပါတယ်1949နှစ်ပိုင်းတုန်းကအဲ့ဒီဆက်ယုံနေမှာတောင်ကိုရီးယားအများပြားဟာအတင်းအဓမ္မစေခိုင်းခံရတယ်ဆိုတာကိုဂျပန်အနေနဲ့အတိအမှတ်ပြုတ်ပေးရမယ်လို့တောင်ကိုရီးယားရဲ့တောင်းဆိုမှုပေါ်ဂျပန်နိုင်ငံဘက်ကလိုက်လျောအပြီးအဲ့ဒီဆက်ယုံနေရတွေကိုအခုလိုမျိုးကမ္ဘာအမွေအနှစ်စင်းနဲ့ကိုထဲ့သွင်းဖော်ပြခံခဲ့ရတာပါသူရဲ့အနီးကပ်ဆုံးမှာမိနှစ်နိုင်ငံအနေနဲ့အခုလိုမျိုးသမိုင်းဆိုင်ရာပြဿနာတရအပေါ်အပြေရှာနေတာကိုအမေရိကန်အနေနဲ့မြင်တွေ့လိုနေတာဖြစ်ပြီးအခုလိုအဆင်ပြေမှသာဒေတာရင်းရင်ဆိုင်နေရတဲ့လုံခြုံရေးပြဿနာတွေကိုအတူဖြေရှင်းနိုင်မှာဖြစ်တယ်လို့ကျွမ်းကျင်သူတွေကသုံးသပ်ပါတယ်ခင်ဗျာ
အင်အားဖြင့်ချန်ဟွန်းအေယာမှာတိုင်ဖုန်မုန်တိုင်းကြီးဟာတရုတ်နိုင်ငံအရှေ့ဘက်ကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်တနာယီကီလိုမီတာ160နှုန်းနဲ့ချန်ဟွန်းတိုင်ဖုန်မုန်တိုင်းဟာစနေနေ့နေ့ကစီချန်းပြည်နယ်ဇောင်ရှမ်း မြို့ကိုဝင်ရောက်တိုက်ခတ်ခဲ့တာပါထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့တော့လက်တလုံးမသိရသေးပါဘူးနိုင်ငံပိုင်မိုးလေဝသဌာနကတော့အခုဝင်ရောက်လာတဲ့မုန်တိုင်းဟာဒီဒေသမှာကြုံခဲ့မှုတဲ့အင်အားပြင်းဆုံးမုန်တိုင်းတွေကတစ်ခုဖြစ်နိုင်တယ်လို့ဆိုပါတယ်စီချမ်းပြည်နယ်ကမ်းခြေဒေသတွေကလူပေါင်း 836,500 လောက်ကိုလည်းဘေးကင်းရာစီရွှေ့ပြောင်းထားပြီးတော့တင်ပေါ် 3,000 နီးပါးကိုလည်းစိတ်ကန်းကိုပြန်လာချဖို့ညွှန်ကြားထားတဲ့ကြောင်းတရုတ်အာဏာပိုင်တွေကပြောဆိုပါတယ်မုံတိုင်းကြောင်ဒေတာရင်းကလေရင်ရထားနဲ့ဘတ်စကာခီးစဉ်တော်တော်များများနဲ့နှောင့်နှေးမှုတွေနဲ့ကြုံရပါတယ်မုံတိုင်းဟာတရုတ်နိုင်ငံကိုမရောက်မီဂျပန်နဲ့ဖိလစ်ပိုင်မြောက်ပိုင်းကိုတိုက်ခတ်ခဲ့တာလည်းဖြစ်ပါတယ်
အီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်တာကိုအပြင်းထန်ခံခဲ့ရတဲ့အနောက်အာဖရိကနိုင်ငံသုံးနိုင်ငံကိုအမေရိကန်ဒေါ်လာ 3.4 ဘီလီယံကူညီပေးဖို့နိုင်ငံတကာကကတိပြုခဲ့ကြတယ်လို့ကုလသမဂ္ဂကပြောပါရယ်ဒီရောဂါကူးစက်ပြန့်ပွားမှုကြောင့်လူပေါင်း 11,000 ကျော်သေဆုံးခဲ့ပြီးအဲဒီတိုင်းပြည်တွေရဲ့စီးပွားရေးတွေလည်းချက်ချွန်ကျခဲ့ပါရယ်နယူးယောက်မှာကျင်းပတဲ့အီဘိုလာရောဂါကူးစက်ပြန့်ပွားမှုအဆုံးသတ်ရေးနိုင်ငံတကာညီလာခံမှာလိုင်ဘေးရီးယား၊ဂီနီနဲ့ဆီယာရာလီယွန်းနိုင်ငံတွေရဲ့သမ္မတတွေကအကူအညီပေးဖို့တောင်းခံထားတဲ့3ဘီလီယံပမာဏထက်များတဲ့ငွေကိုနိုင်ငံတကာအစိုးရတွေကကူညီမှဖြစ်ပြီးစုစုပေါင်းဒေါ်လာ5ဘီလီယံကျော်ရရှိမှဖြစ်ပါတယ်။တောက်ကြနေ့ကညီလာခံအတွင်းလိုင်ဘေးရီးယားသမ္မတ Ellen Johnson Sirleaf ကတော့ဒီရောဂါကူးစက်ပြန့်ပွားမှုအပေါ်သူတို့ရဲ့ထိန်းချုပ်ကင်တွယ်မှုနဲ့ပတ်သက်လို့နိုင်ငံတကာကကူညီပံ့ပိုးမှုတွေနဲ့အတူဒီနိုင်ငံကလူတွေရဲ့ဘဝကိုပြန်လည်ထူထောင်အောင်မှာသုံးနိုင်မယ်ဆိုပြီးတော့ပြောဆိုသွားပါတယ်ခင်ဗျာ
ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမနန္ဒာချန်နဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့တစ်ချိန်တည်းမှာပဲဓာတ်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီး NLD ရဲ့သဘောထားအရင်ကြည့်ရအောင်ပါလာမယ့်နိုဝင်ဘာ10ရက်မှာကျင်းပမယ့် 2015 ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့နေပြည်တော်နေအိမ်မှာဒီကနေ့ကျင်းပတဲ့ဗဟိုအလို့မှုဆောင်အစည်းအဝေးပြီးပါတီရဲ့ဆုံးဖြတ်ချက်ကိုအခုလိုကြေညာလိုက်တာပါတမရလောင်းရွေးချယ်မှုပါတီရဲ့ဆုံးဖြတ်ချက်စတဲ့သတင်းအသေးစိတ်ကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလို့မှုဆောင်အဖွဲ့ဝင်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပါမယ်
။ဟုတ်ကဲ့ပါရှင်။2015ရွေးကောက်ပွဲကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာပြီးတဲ့နောက်မှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မှာအတိုက်ခံနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာဖြစ်တယ်လို့တရားဝင်ကြေညာလိုက်ပါတယ်။အဖွဲ့ချုပ်ရဲ့မပြီးဆုံးသေးတဲ့စစ်မှန်တဲ့ဒီမိုကရေစီရရှိရေးဆက်လက်အကောင့်ထဲပေါ်နိုင်မှု NLD အနေနဲ့ရွေးကောက်ပွဲကိုဝင်ဖို့အခုလိုဆုံးဖြတ်လိုက်တာဖြစ်တယ်လို့ဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကပြောပါတယ်
။အဲကြောင့်ရွေးကောက်ပွဲဝင်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ NLD ထောင်ကလေးကကျွန်တော်တို့စစ်မှန်တဲ့ဒီမိုကရေစီနဲ့ကြိုးစားတဲ့လူ့အခွင့်အရေးတွေရဖို့ဆောင်ရွက်မယ်ဆိုပြီးတော့ကျွန်တော်တို့တနိဒန်ချထားတာလေ။အဲ2012တုန်းကလည်းကျွန်တော်တို့ဂျာပြတ်ရွေးကောက်ပွဲဝင်ခဲ့တော့ဂျာပြတ်ရွေးကောက်ပွဲဝင်ခဲ့တော့ကလည်းကျွန်တော်တို့ရင်းငင်းကြံရေးတရားဥပဒေစိုးမိုးရေးနဲ့2008ပြည်ကုန်ချေကဥပဒေပြင်ဆင်ရေးဆိုတာကြိုးကြော်ပြီးဝင်ခဲ့တာအခုကျွန်တော်တို့ကဒီဟာတွေကိုဆက်ကောင်းဖြစ်ဖို့ပို့ကျွန်တော်ရွေးကောက်ပွဲဝင်မှုအဆုံးဖြတ်တာပါ
ဒီကနေ့နေပြည်တော်က NLD ရဲ့ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်ရဲ့နေအိမ်မှာကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးအတွင်းတက်ရောက်လာတဲ့ဗဟိုအလုံးမှုဆောင်15ဦးစလုံးကတညီတညွတ်တည်းရွေးကောက်ပွဲဝင်မှုအဆုံးဖြတ်လိုက်တာဖြစ်တယ်လို့အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်လည်းဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်ကပြောပါတယ်
ကျွန်တော်တို့အကုန်တက်ပါတယ်ခင်ဗျတက်ွက်မရှိ15ရောက်စလုံးအကုန်တက်တယ် unanimous decision မှာ
ပါတီအောင်နိုင်ခဲ့ရင်တမရလောင်းရွေးချယ်မှုမှာပြည်သူကလက်ခံနိုင်တဲ့တမရလောင်းအရေးအချင်းနဲ့ပြည့်မီတဲ့တမရလောင်းကိုရွေးချယ်ဖို့အသင့်ရှိတယ်ဆိုတာကိုလည်း NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကဒီကနေ့ဗဟိုလုံးမှုဆောင်အစည်းအဝေးအပြီးနေပြည်တော်ရဲ့နေအိမ်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တဲ့အကြောင်းဒေါက်တာဇော်မြင့်မောင်ကပြောပါတယ
်ကျွန်တော်တို့အစိုးရဖွဲ့နိုင်တယ်ဆိုလို့ရှိရင်အမှန်အလောင်းဆိုတာလေကျွန်တော်တို့မှာအစီအစဉ်ရှိပါတယ်နော်ဒေါက်တာဆုကြည်ဒီတိုင်းပဲခုပြည်တဲ့သတင်းရှင်တွေကအဲ့ဒီတိုင်းပဲကျွန်တော်တို့ခေါင်းဆောင်ရှင်မှာအစီအစဉ်ရှိပါတယ်ပြည်သူတက်ခံနိုင်တဲ့လူပေါ့နော်ဒေါက်တာမိုကရေစီပေါ်ကြွတဲ့အမှန်အလောင်းတင်နိုင်အောင်ကြိုးစားမှာပ
ါ NLD အနေနဲ့တနိုင်ငံလုံးတိုင်းတာနဲ့မဲဆန္ဒနဲ့အများစုကိုဝင်ရောက်ရှင်ပြိုင်မှာဖြစ်ပေမဲ့လို့ CRPP ပြည်သူ့လွှတ်တော်ကိုစားပြုကော်မတီတိုင်းရင်းသားခေါင်းဆောင်တွေဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်တွေကိုတော့ခြွင်းချက်အဖြစ်နဲ့ခြံထားမှာဖြစ်တယ်လို့သိရပါတယ
်။ကျွန်တော်တို့နေရာအများစုမှာဝင်ပြိုင်မှာမပြိုင်နိုင်တဲ့နေရာချို့ရှိနိုင်ပါတယ်။အဲ့ဒါလည်းစေကနန်းလောက်ပဲရှိမှာပါ။ကျွန်တော်တို့ကိုယ်စားလှယ်ဆိုလို့ရှိရင်
ီပြည်တိုင်းရဲ့ပြည်နယ်ရဲ့ပြည်သူ့လွတ်တော်ရဲ့မြို့သားလွတ်တော်ရဲ့ပေါ့ရင်နေရာ1000နေရာလောက်ရှိပါတယ်ကျွန်တော်တော်တော်များများဝင်ပြိုင်ပါပါတကယ်လို့မပြိုင်နိုင်ဘူးဆိုရင်တော့ရွေးကောက်ပွဲမကျင်းပတဲ့နေရာနေနဲ့ကျွန်တော်တို့ပြည်နယ်အချို့ပါပေါ့နော်ဆယ်ကနန်းလောက်ပဲရှိပါမှာဆန်တဲ့နေရာတွေအကုန်လုံးကျွန်တော်ဝင်ပါပါ
2015ရွေးကောက်ပွဲကိုပါဝင်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကိုအမျိုးသမီးလူငယ်နဲ့တိုင်းရင်းသားတွေကိုဦးစားပေးရွေးချယ်မှာဖြစ်တယ်လို့လည်းပြောပါတယ
်။သူကိုအကျိုးပြုနိုင်တဲ့ပြည်သူကိုအကျိုးပြုနိုင်တဲ့ကျွန်တော်တို့ကိုယ်စားလှယ်လောင်းအကြီးချင်းကြီးတဲ့ကိုယ်စားလှယ်တွေကိုရွေးချယ်မှာပေါ့ဗျာနော
်။ဟုတ်ကဲ့ပါရှင်။
ဒီကတော့ဒီပေါ်မှာနှစ်သက်ယုံကြည်ပြီးတော့တဲ့ဝင်ယုံကြည်ပြီးတော့ပြည်သူကိုအကျိုးပြုနိုင်တဲ့အကြီးချင်းကြီးတဲ့ကိုယ်စားလှယ်လောင်းတွေကျွန်တော်ရွေးရမှာလဲအဲ့ဒါလဲ challenging တစ်ခုပဲအဲ့ဒီလုံးလဲလုံးနေမှာပေါ့။
အဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲမကျင်းပခင်အချိန်အထိမဲဆန္ဒရှင်စည်ရင်လွဲချော်မှားယွင်းမှုတွေနဲ့ပတ်သက်ပြီးလဲဆက်လက်ပြီးတော့ပြည်သူတွေရဲ့နိုင်ငံသားအခွင့်အရေးမဆုံးရှုံးကြစေရေးအင်တိုင်းအားတိုင်းဆောင်ရွက်မှာဖြစ်ဖြစ်တယ်လို့သိရပါဗျ။အဲ
ကျွန်တော်တို့ဒီဂရီစီယုံရေးတွေလုပ်ရမှာမဟုတ်ဘူး။ဒါ campaigning period မှာလောလောဆယ်ပဲကျွန်တော်တို့ဗာနဲ့အလုပ်များနေလဲဆိုတော့သူမဲဆင်းရဲကကျွန်တော်နေရာတော်တော်များများလိုက်မှာစစ်ဆေးလိုက်တယ်ဆိုလို့ရှင်မှားနေတာပေါ့နော်။သူက criteria ချက်ခုရှိတယ်ပေါ့ဗျာ။တစ်ခုမဟုတ်တစ်ခုမှားနေတာပေါ့နော်။အဓိကကတော့ကျွန်တော်တို့အဲ့ဒီဟာတွေစစ်တာကျွန်တော်တို့မြန်မာဒီမိုကရေစီအဖွဲ့ချုပ်ကပဲတုံနေရတာခါဒီလုပ်ငန်းကြီးကလည်းမပြီးနိုင်ဘူး။အဲ့တော့တစ်ချက်ပဲရှိတယ်ခင်ဗျကျွန်တော်တို့ဒီ UEC နည်းနည်းဒီရွေးကောက်ပွဲကော်မရှင်နဲ့တခုတော့ထိုးအောင်ပါပေါ့နော်။ဥပမာမှတ်ပုံတင်နံပါတ်ရှိတယ်နော်မှတ်ပုံတင်ရှိတယ်။နောက်ကျမဲဆင်းနဲ့မှပါတယ်နော်။အဲ့လိုဆိုလို့ရှိရင်ဒီလူတွေအကုန်လုံးကမဲပေးပိုင်ခွင့်ရှိတယ်ဆိုတော့အမျိုးတစ်ခုကိုလုတ်ပြရင်တော့ရလိမ့်မယ်နော်ချွေပြောင်းလို့သားမားလေးဆိုလို့ရှိရင်လည်းဒီနေရာမှာ၆လနေတယ်ဆိုတော့ရက်ကွေးအချို့ရင်းမွေးထောက်ခံလို့ရှိရင်မဲပင်ခွင့်ပြရအောင်အဲကျန်တဲ့ဟာတွေကြည့်နေလို့မရတော့ကျွန်တော်တို့အခုဒီအပေါ်မှာပဲကြောင်းကြမှုရှိတာပဲကြာအဲဒီမဲစင်းတစ်ခုကိုကြည့်ပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲလားဆိုရင်တော့ကျွန်တော်တို့အဲ့ဒါပြောရရင်တော့တိတ်ပြီးတော့တရားမျှတတယ်လို့တော့မထင်သေးဘူးပေါ့ဗျာ
ရွေးကောက်ပွဲပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးမှုလုပ်ငန်းစဉ်တွေကိုလည်းNND ရဲ့ဗဟိုလုံးမှုဆောင်ဖွဲ့ရဲ့လမ်းညွှန်ချက်နဲ့ဆက်လက်ဆောင်ရွက်သွားဖို့ရှိပါတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်ရှင
်။တော်ရှင်များခင်ဗျာအထူးထူးရွေးကောက်ပွဲကြီးကိုလာမယ့်ဒီ2015နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့ပြည်သူ့ရွေးကောက်ပွဲကော်မရှင်ကနေပြီးတော့ကြေညာလိုက်ပြီးဖြစ်ပါတယ်။လွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲတရားဖြစ်လာနိုင်ဖို့အတွက်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခင်းကျင်းမြန်မာနိုင်ငံရဲ့အခြေအနေအရအခြေခံကြကြဘာတွေလိုအပ်မှုရှိပါသလဲလာမယ့်စနေညပိုင်းဒက်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူရဲ့တော်ရရှိနေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ကိုဆွေးနွေးလူရဲ့ကိုမင်းမြန်လူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ view မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင
်ဗျာ။မကြခင်ည9:00ခွဲမှာဆွေးနွေးကြမယ့် VOE တိုက်ရိုက်လေးလိုင်းအစီအစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့လူမောင်ခူဂိုင်းတွေအဖမ်းခံရတဲ့တဲ့တင်တင်ပြပါမယ်။ထိုင်းနိုင်ငံမဟာချိုင်ဒေသမှာအခြေစိုက်တဲ့လူကုံကူးအဖွဲ့တစ်ဖွဲ့ကိုထိုင်းအစိုးရတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းခဲ့ရမှာမလေးရှားနယ်စပ်လူမောင်ခိုကူးအဖွဲ့နဲ့ဆက်ဆက်သူလို့ယူဆရတဲ့ပွဲစားနှစ်ဦးကိုဖမ်းဆီးနိုင်ခဲ့ပြီးမြန်မာအလို့သမား64ဦးကိုကယ်တင်နိုင်ခဲ့ပါတယ်အကြောင်းဆုံးကိုတော့ထိုင်းအခြေစိုက် VOA သတင်းတော့ကိုနိုင်ကွန်းအင်ကတင်ပြပါမယ
်ဟုတ်ကဲ့ပါထိုင်းနိုင်ငံမဟာချိုင်ခရိုင်ကော့စမိုရပ်ကွက်မှာခြေစိုက်နေတဲ့လူမောင်ကိုကူးအဖွဲ့ကိုဖမ်းဆီးခဲ့မှုအခြေအနေနဲ့ပတ်သက်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ MAT ဖွဲ့ရဲ့အသွင်မှုဥက္ကဋ္ဌကြီးကအခုလိုပြောပါတယ
်။ထိုင်းရဲ့တရားစီရင်ဖွဲ့ရဲ့သူတို့ကိုလည်းဖမ်းတာလေ။သူတို့ကကျွန်တော်တို့မြန်မာတန်ရုံနဲ့ MAT ဖွဲ့နဲ့ပေါအောင်ဆိုပြီးတော့ကျွန်တော်တို့ဘာမှမသိရမှလည်းကြောင်ကြားထဲမှာလာခေါ်သွားတာ။မနေ့ကတော့ကျွန်တော်တို့တရားဝင်ဆိုတော့ဖွဲ့သားတွေကတော့နှစ်ယောက်ပေါ့ဗျာ။သူကဥက္ကဋ္ဌလေးအဲ့ဒီ64ယောက်ကိုတော့ကျွန်တော်တို့ကလည်းကယ်တင်လိုက်ပြီမဲ့တချို့ဆိုလည်းဖွဲ့သားတွေကပတ်တည်တင်တာနဲ့ဖမ်းရောက်ကတ်တည်တင်ရတဲ့လူတွေကလည်းသဖြင့်သဖြင့်ပြန်လာကြည့်သွားတာက20ကျော်လောက်ပြန်ကြည့်သွားတာပေါ့ဗျာ
မနေ့ကထိုင်းဆိုရတပ်ဖွဲ့တွေဖမ်းဆီးထားတဲ့လူမောင်ကူကူဖွဲ့ဟာမလေးရှားနယ်စပ်မှာရှိတဲ့လူမောင်ကူကူဖွဲ့တွေနဲ့ဆက်ဆံမှုရှိတယ်လို့ MAD ဖွဲ့ရဲ့သွေးရမှုဥက္ကဋ္ဌကြီးကအခုလိုဆက်ပြောပါဗျာ
ကျွန်တော်တို့ဒီထိုင်းဘက်ကနေပြီးတော့ဗျာဒီအံပုံကျိုးကိစ္စကိုမလေးနယ်စပ်မှာဒီစစ်မှန်နိုင်ငံသားတွေအများကြီးတည်တဲ့နေရာပေါ့ဘီယိုရက်တက်လာတဲ့နေရာကိုပို့တဲ့တရားခဏကအဓိကမင်းရဲ့မာချိုင်ဆိုပြီးတော့ဒီကျွန်တော်ထိုင်းရဲ့တရားဆိုင်ဖွဲ့ရဲ့မာချိုင်ကအပြီးထိုင်းလူမျိုးတွေကိုဖမ်းလိုက်ဖမ်းတဲ့အချိန်မှာသူ့ရဲ့သပည့်တွေကတော့ဆက်လက်ပြီးလှုပ်ရှားနေရဆိုတာကိုထိုင်းထောက်ခံရေးဖွဲ့ရနေစုံစမ်းနေသူတို့ကမလေးရှားကိုစစ်သားပူတာနေပြီးတော့မှသူကလူတွေကိုတပတ်ကိုသူက ပနေပေါ်မှာဘလပေါ်မှာဆိုဟာရိုင်းနေဆက်ကိုပို့တဲ့ဒီထိုင်းလူမျိုးတွေကိုဖမ်းနေချိန်ရံစပြီးတော့ထိုင်းလူမျိုးတွေတားလိုက်လူတွေကိုမရဘူးလို့မြန်မာပြည်မှာတစ်ဆင့်ဒီမှာအချိန်ဒီဘက်ကဒီမဲကောင်ဒေတာလူတွေကဆူဆူပြီးတော့မှချမ်းကိုပို့တယ်အဲ့ဒီချမ်းကနေမဟုတ်ဘက်ကိုပို့တယ်ဆိုတော့သူတို့ဖမ်းမိနိုင်တာကမင်းတို့ပို့တဲ့ထိုင်းကိုပဲဖမ်းမိတာမြန်မာကမဖမ်းမိသေးဘူးမြန်မာပြည်ကဒီထဲမှာဆိုရင်ကျွန်တော်တို့စုံစမ်းတော့ဆိုရင်တော့အမျိုးသမီးတွေရောမျိုးသားတွေရောဆိုရင်အငယ်18လောက်ကျန်နေသေးတယ်ဗျအခုကြီးက2ယောက်ပဲနေသေးတယ်
ပြီးခဲ့တဲ့မေလတရနေ့မှာထိုင်းနိုင်ငံဆွန်ကလာခရိုင်မလေးရှားနယ်စပ်နီးမှာရှိတဲ့ဗဒန်ပါစာဒီဒါမှာထိုင်းလုံခြုံရေးတပ်ဖွဲ့တွေကနေမြန်မာနိုင်ငံသားလူယူဆရတဲ့လူသေးလောင်း33လောင်းကိုတွေ့ရှိခဲ့တယ်လို့ထိုင်းရဲတပ်ဖွဲ့ကနေကြေညာခဲ့ပါတယ်။မနေ့ကဖမ်းဆီးမှုမှာလူကုန်ကူးပွဲစားနှုတ်ကိုဖမ်းဆီးမိခဲ့ပြီးလူကုန်ကူးခံရသူမြန်မာနိုင်ငံသား64ဦးကိုကယ်တင်နိုင်ခဲ့ပါတယ်။ပြန်လည်လွတ်မြောက်လာတဲ့လူ့သမားတွေနဲ့ကအလုတ်ပါမရှိတဲ့လူတွေကိုပြန်လည်လှုပ်ပေးပြီးတရားဝင်အလုတ်လုတ်ခွေလက်မှတ်မရှိတဲ့သူတွေကိုတော့ထိုင်းအန္တရာယ်ပိုင်းဘက်ကနေအရေးယူဆောင်ရွက်သွားမယ်လို့လည်းဥက္ကဋ္ဌကြီးကအခုလိုဆက်ပြောပါတယ
်။တိုက်ရှိတဲ့လူတွေပြန်လွှတ်လိုက်တယ်။တမ်းရှိတဲ့လူတွေကပြန်နဲ့20ကျော်လောက်ကတော့သူတို့တရားဥပဒေရင်းယူမယ်။အသက်အရွယ်မပြည့်တဲ့လူတွေကိုချာတာတွေပို့မယ်။အသက်အရွယ်ပြည့်တဲ့လူတွေကိုသူကဒီတရားဥပဒေရင်းယူပြီးတော့နယ်စပ်ကိုပြန်ပို့မယ်လို့တော့ဒီရရှိတဲ့ကကျွန်တော်တို့အဲ့လိုပြောတယ်ဗျ
။ထိုင်းအစိုးရတပ်ဖွဲ့ကနေစီးနင်းဖမ်းဆီးတဲ့လူယုံဟာပစုံယုံဟောင်းဖြစ်ပြီးမြန်မာရွှေ့ပြောင်းလူ့သမားတွေကိုနေရာချထားပေးခဲ့တာပါ။ပြန်လည်လွတ်မြောက်လာသူလူ့သမားတူကတော့စက်ယုံသွင်းဖြစ်ပျက်နေတဲ့အခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ်။
အဲ့ဒါကတကယ်တော့ပစုံယုံအပြက်ကြီးကိုရအပြက်ကြီးကိုဒီကျွန်တော်တို့မြန်မာပြည်သားတွေကိုဒီအခန်းလုပ်ပြီးတော့ထားပေးထားတယ်ကို passport တွေဘာတွေမရှိတော့ကိုရအဲ့လိုမျိုးဖီခိုးပြီးဘယ်မှလည်းသွားလို့လာလို့မရတာလည်းရှိတယ်တချို့ကလည်းသူ့အကျွေးမကြည့်မချင်းဘယ်မှမပေးတော့ဘူ
းအခုလိုလူမန်ကိုအဖွဲ့ကိုဖမ်းဆီးရေးယူရမှာထိုင်းနိုင်ငံဆိုင်ရာမြန်မာတန်ယုံကနေပါဝင်မှုရှိနေပေမဲ့လည်းအသေးစိတ်အချက်လက်ကိုတော့မသိရှိဘူးလို့အလို့သမားဆိုင်ရာတန်ယာရှိဦးလှထွန်းကပြောပါတယ်
ဒီမြန်မာတန်ယုံကဒီကျွန်တော် embassy ကနေဥဝင်းမောင်ကနေပြီးတော့တာဝန်ပေးလို့များဥကြောင့်တော့အဖွဲ့လှုပ်ရှားနေလို့တော့ဖြစ်ောက်ဖြစ်နေပါတယ်ဒါကိစ္စကျွန်တော်တို့တော့လူ့သမားရေးကိစ္စတိုင်းမပဲတဲ့ဆိုတော့လေကျွန်တော်တို့ကဟိုဒီကိစ္စတော့တိလေးမသိပါခင်ဗျာ
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများဖွဲ့ MAT ကနေပြီးခဲ့တဲ့မေလမှာမာချိုင်ပစုံလှုပ်ယုံမှာလူကုန်ကူးခံရတဲ့မြန်မာလှုပ်သမားလှုပ်သမား44ဦးကိုကယ်တင်နိုင်ခဲ့တယ်လို့လည်း MAT ဖွဲ့သူဦးမှုဥက္ကဋ္ဌကြီးကပြောပါတယ်MAD အဖွဲ့အနေနဲ့2015ခုနှစ်တွင်လူကုန်ကူးမှုပေါင်း14ကြိမ်ကူညီနိုင်ခဲ့ပြီးတော့လူကုန်ကူးခံရသူအရေအတွက်စုစုပေါင်း139ဦးကိုကယ်တင်နိုင်ခဲ့ပါတယ်။မြန်မာနိုင်ငံမှာဒေသတွင်းမတည်ငြိမ်မှု၊ဂုံစင်းနှုံးကြီးမြင့်မှု၊အလောက်ကန်ရှားပါမှုနဲ့ငွေလဲနှုံးကွာချက်ကြီးမားမှုကြောင့်ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံမှာရွှေ့ပြောင်းလုပ်သမားဖြစ်တဲ့သွားရောက်လုပ်လုပ်ကိုင်မှုများပြားရှိနေပါတယ်။ဒီလိုသွားရောက်လုပ်လုပ်ကိုင်ရမှာလဲတရားဝင်လက်မှတ်နဲ့ဖြစ်စီ၊တရားမဝင်နီလန်းနဲ့ဖြစ်စီနိုင်ငံသွင်းဝင်ရောက်ရေးမှာလူကုန်ကူးပွဲစားတွေရဲ့အခန့်ကဏ္ဍဟာအရေးပါနေဆဲအခြေအနေတွေကြောင့်လောအခခေါင်းပုံဖြတ်မှုကျွံဖြစ်စေခိုင်းမှုတပ်ဖြတ်မှုစတဲ့လူခွေချိုးဖောက်မှုဖြစ်စဉ်တွေလည်းကြေကြေပြန့်ပြန့်ပေါ်ထွက်နေပါတယ်ခင်ဗျာ
VOA သတင်းတော့နိုင်ကွင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုတင်ပြခြင်းပါတယ်အစ္စလာမ်အစွန်းရောက် IS အဖွဲ့ကိုနီလန်ပေါင်းစုံနဲ့နှိမ်နှင်းတိုက်ခိုက်နေပြီးဒီစစ်ပွဲကိုအနိုင်ရမယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနအဆင့်မြင့်တာဝန်ရှိသူတို့ကပြောကြားလိုက်ပါတယ်အမေရိကန်နိုင်ငံကိုအကြမ်းဖက်တိုက်ခိုက်ခံနိုင်ရတဲ့အလားအလာစရာတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနလက်ထောက်ဒုတိယနိုင်ငံရဲ့ဝန်ကြီးရစ်ချတ်စတန်ဂါကအယ်ဟူရာသတင်းဌာနကိုပြောကြားတာပါကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြထားပါတယ်
အမေရိကန်ပြည်တော်စုကို2000ခုနှစ်စက်တင်ဘာလ17ရက်နေ့မှာအကြမ်းဖက်တိုက်ခိုက်ခံရပြီးခြင်းကတည်းကစတင်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒဆန့်ကျင်နှိမ်နင်းရေးစစ်ပွဲမှာအာရဗ်နိုင်ငံတွေရဲ့ပါဝင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားရဲ့ဌာနပြည်သူ့တန်တမန်ရေးရာလက်ထောက်ဒုဝန်ကြီးရစ်ချတ်စတန်ဂါကအခုလိုပြောပါတယ
် I think in a strange perverse way almost terrorism tends to unite people and I think what happened on
ပြောမယ်ဆိုရင်တော့အကြမ်းဖက်ဝါဒကလူတွေကိုညှိနှိုးအောင်လှုပ်ပေးလိုက်ပုံရပါတယ
်
ဒီလိုပြောလိုက်တော့ထူးဆန်းပြီးလူတွေကြိုက်ချင်မှကြိုက်ကြပါလိမ့်မယ်တကယ်လည်းပဲစက်တင်ဘာ17ဖြစ်ရက်ကအကြမ်းဖက်ဝါဒကိုဆန့်ကျင်တဲ့နေရာမှာကမ္ဘာမှာရှိတဲ့လူတွေကိုအလုံးညှို့ညွတ်သွားစေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကလည်းအကြမ်းဖက်ဝါဒတံကိုခံရနိုင်တဲ့နိုင်ငံပါလားဆိုတာကိုနားလည်သွားစေပါတယ်။အဲဒါကမ္ဘာကလူစုနဲ့ကျွန်တော်တို့ရဲ့မဟာမိတ်ဖြစ်မှုချစ်ကြည်မှုဟာအဲ့ဒီချိန်ကစလို့တိုးတက်လာတယ်လို့ကျွန်တော်ပြောချင်ပါတယ်
။အစ္စလာမ်အစွန်းရောက် IS အဖွဲ့ကိုနီလန်ပေါင်းစုနဲ့ရင်ဆိုင်နေပြီးစစ်မြေပြင်မှာတိုက်ခိုက်တာ၊လေကြောင်းကနေတိုက်ခိုက်တာ၊ဝါဒဖြန့်နီလန်သုံးတာစတာတွေပါဝင်တယ်လို့လက်ထောက်ဒုတိယနိုင်ငံသားရေးဝန်ကြီးရစ်ချတ်စတန်ဂါကပြောပါတယ်။လွန်ခဲ့တဲ့နှစ်မှာ ISIS အဖွဲ့စပေါ်လာကြတဲ့ကဆိုရင်ဒီအဖွဲ့ကိုနှိမ်နင်းတဲ့နိုင်ငံတွေပုံများလာပြီးဂျော်ဒန်၊အီဂျစ်နဲ့ဆော်ဒီအာရေဗျနိုင်ငံတွေမှာလူမှုကွန်ရက်မီဒီယာတွေကနေတံပြန်ဝါဒဖြန့်လှုပ်ဆောင်နေတယ်လို့အခုဆိုရင်အာရဗ်စော်ဘွားများပြည်တော်စု UAE နဲ့အမေရိကန်ပူးတွဲပြီးတော့ Sawab Center ဆိုတာကိုထူထောင်ပြီးတံပြန်ဝါဒဖြန့်လုပ်ငန်းလုပ်ဖို့စီစဉ်ထားတယ်လို့ Mr. Stengel ကပြောပါတယ် ပြင်သစ်နဲ့ကူဝေးနိုင်ငံတွေမှာအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာလည်းအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့အန်ဒရယ်ပူများလာသလားဆိုတဲ့မေးခွန်းတွေထွက်လာပါတယ်။တထောက်ဒူဝန်ကြီးစတန်ဂယ်ကတော့ဘေးအန်ဒရယ်ကနေကင်းလွတ်တဲ့နိုင်ငံဆိုတာမရှိဘဲနိုင်ငံအားလုံးဟာတိုက်ခိုက်ခံရနိုင်ခြေရှိတဲ့ပစ်မှတ်တွေဖြစ်နေတာပါပဲလို့ဆိုပါတယ်။ဒါပေမဲ့လည်းအရှေ့လေပိုင်းဒေသကနိုင်ငံတွေရင်ဆိုင်နေရတယ်လို့မျိုးတော့အမေရိကန်ရင်ဆိုင်နေရတာမဟုတ်ပါဘူးလို့မစ္စတာစတန်ဂယ်ကပြောပါတယ်
။ Where it's on your border and they are advancing and they are trying to create a state. So I think that the problem is more acute here, but everybody has the problem as well. There are foreign
countries that are coming from the country. That's why we have to deal with it. But there are many countries that are coming from the country. Americans are coming from the country. That's why we have to deal with it. That's why we have to deal with it. If you have to deal with
it, you have to deal with it. If you have to deal with it, you have to deal with it.ဘယ်လိုနည်းလမ်းနဲ့များအနိုင်ရပါမလဲဆိုတဲ့မေးခွန်းကိုတော့မစ္စတာစတန်ဂယ်ကအကြံဖက်ဝါဒနှိမ်နင်းရေးစစ်ပွဲလို့ပြောဆိုတာကမှားယွင်းခေါ်ဆိုမှုတစ်ခုပါလို့ပြောပါတယ
် Terror is a technique and in this case it's a technique being used by Daesh or ISIL and so
အကြံဖက်တဲ့ဆိုတာနှိမ်လမ်းတစ်ခုအခုဖြစ်ရမှာဆိုရင် ISIL အဖွဲ့ကသုံးနေတဲ့နှိမ်လမ်းတစ်ခုဖြစ်ပါတယ်ကျွန်တော်ကအကြံဖက်ဝါဒနှိမ်နင်းရေးစစ်ပွဲမှာပါဝင်နေရမဟုတ်ပါဘူးကျွန်တော်ဟာ AS အဖွဲ့ကိုနှိမ်နင်းရေးစစ်ပွဲမှာပါဝင်နေရပါအဲ့ဒီစစ်ပွဲကိုအနိုင်ရမယ်ဆိုတာတော့ကျွန်တော်လုံးဝယုံကြည်ပါတယ
်အကြံဖက်ဝါဒဘယ်လိုပုံစံမျိုးပဲဖြစ်ဖြစ်အမြင့်ပြတ်သွားမယ် AS အဖွဲ့ရဲ့ဘယ်လိုအယူဝါဒမျိုးမျိုးပျောက်ကွယ်သွားမယ်လို့ပြောမယ်ဆိုရင်တော့လက်တွေ့ကျမှာမဟုတ်ပါဘူးလို့ Mr. Stengel ကပြောပါတယ်ဒါပေမဲ့လည်းပြင်ထန်တဲ့ပိုပိုကြီးထွားလာတဲ့ချင်းချောက်မှုမျိုးဖြစ်မလာအောင်တော့တံပြန်လှုပ်ဆောင်နိုင်ပြီးအခုကိုပဲအဲ့ဒီအခြေအနေရောက်နေပါပြီလို့အမေရိကန်နိုင်ငံသားရေးဌာနလက်ထောက်ဒူးဝန်ကြီး Richard Stengel ကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းရဲ့တင်ပြချက်ပဲဖြစ်ပါတယ် VOA ကအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြပချင်းမှပဲည9:00-9:00ခွဲအထိ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျူဒူးကနေဖမ်းယူရှုစားနိုင်ပါတယ်မကြခင်ည9:00-10:00ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတွင်မီတာ24-25-32တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာကျူရောသတင်းအချင်းချုပ်ကိုမန္နနာချန်းကတင်ပြပါမယ
်ဂရိနိုင်ငံအတွက်အသေးတန်လိုအပ်နေတဲ့နောက်ထပ်ဗန္ဓာရေးအကူအညီ EU ဥရောပသမဂ္ဂထံကရရှိနိုင်မှုရည်ရွယ်တဲ့ဂရိအစိုးရရဲ့စီးပွားရေးပြုပြင်ပြောင်းလဲမဲ့နောက်ဆုံးအစီအစဉ်တွေကိုသုံးသပ်ဖို့ဥရောပဗန္ဓာရေးဝန်ကြီးတွေဟာစနေနေ့မှာတွေ့ဆုံနေကြပါတယ်ဒါပေမဲ့လည်း EU ဥရောပသမဂ္ဂတာဝန်ရှိသူတွေအနေနဲ့ဒီအဆိုပြုချက်ကိုလက်ခံမလားဆိုတာမသေချာသေးပါဘူးဗန္ဓာရေးပြုပြင်ပြောင်းလဲမဲ့အဆိုပြုချက်တစ်ခုတော့စနေနေ့အစောပိုင်းမှာပဲဂရိလွှတ်တော်ကအတည်ပြုခဲ့တာပါဂရိဝန်ကြီးချုပ် Alex Tsipras ကိုယ်တိုင်ပန်ကြားချက်ထွက်ပေါ်ခဲ့ပြီးတဲ့နောက်မှာပဲဂရိဥပဒေပြုအမတ်တွေကတောက်ကြနေနှောင်းပိုင်းကတွေ့ဆုံခဲ့ကြပြီးတော့တကောင်ကျော်အထိဆွေးနွေးခဲ့ကြပါတယ်ကိုင်ရိုမြို့ကအီတလီကောင်စစ်ဝင်ရုံပြင်ပမှာဘုံတလုံးပောက်ကွဲခဲ့တာကြောင့်လူ2ဦးထက်မနည်းသေဆုံးသွားပြီးတော့အနည်းဆုံးလူ4ဦးလောက်ဒဏ်ရာရရှိခဲ့တယ်လို့အီဂျစ်အာဏာပိုင်တွေကပြောဆိုပါတယ်အဲ့ဒီတေဆုံးတဲ့ရရှိသူတွေထဲမှာအီတလီနိုင်ငံသားတွေတော့မပါဝင်ပါဘူးဘုံပေါက်ကွဲမှုကြောင့်မြေအောက်ပိုက်တွေလည်းပျက်စီးပြီးတော့ကောင်စစ်ဝင်ရုံနဲ့အတော်လေးပျက်စီးသွားပါတယ်ဒီကနေ့မနက်ကပေါက်ကွဲမှုဟာကားဘုံကြောင့်ဖြစ်နိုင်ပြီးတော့ဒီဘုံတင်ဆောင်လာတဲ့ကားတစ်စီးကိုအဝေးကနေထိန်းချုပ်ဖောက်ခွဲခဲ့တာဖြစ်နိုင်တယ်လို့အာဏာပိုင်တွေကပြောပါတယ်ဆိုမာလီနိုင်ငံရဲ့မြို့တော်မိုဂါဒီရှုမှာရှိတဲ့ဟိုတယ်တစ်ခုကိုအယ်ရှာဘက်စစ်သွေးကြွတွေကတောက်ကြနေနှောင်းပိုင်းမှာတိုက်ခိုက်ခဲ့ကြတဲ့အတွက်လူ14ယောက်ထက်မနည်းသေဆုံးသွားခဲ့ပါတယ်ဝီဟီလီဟိုတယ်နဲ့ Sea Hotel ရဲ့အဝင်ဝဂိတ်တွေမှာကားဘုံဖောက်ခွဲခဲ့ကြပြီးတော့တနက်သမားတွေဟာဟိုတယ်တွေကိုဝင်ရောက်စီးနှင်တိုက်ခိုက်ခဲ့ကြတယ်လို့မျက်မြင်သက်သေတွေကပြောပါတယ်။တိုက်ခိုက်မှုတွင်နောက်ထပ်16ဦးနဲ့ဒဏ်ရာတွေရရှိခဲ့ကြတယ်လို့တာဝန်ရှိသူတွေကပြောပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမန္နရာချန်ပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဆွမ်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Joe Gay ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00ကနေ9:00အထိလိုင်းလိုမီတာ16.25 ရူအနီတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00အကြာည9:00မှာတစ်ခါပြန်ဆုံရအောင်လားဗျာ
This program has come to you from the Voice of America, Washington.